2020အထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလတည်းကျင်းပမယ်ဆိုရင်တိုင်းရင်းသားပါတီတွေကမဲဆန္ဒနယ်တွေအားလုံးပါတစ်ချိန်တည်းတပြိုင်တည်းကျင်းပဖို့လိုလားတယ်ဆိုတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020အထွေထွေရွေးကောက်ပွဲကိုပုံမှန်ကျင်းပတဲ့နိုဝင်ဘာလမှာပဲကျင်းပမှာဖြစ်ကြောင်းဒီလ4ရက်နေ့မှာကြေညာပါတယ်လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပမယ့်အပေါ်ရခိုင်မျိုးသားပါတီရဲ့အမြင်နဲ့ရွေးကောက်ပွဲလုပ်ငန်းအစီအစဉ်ကိုပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်လက်ရှိမြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးဖေတန်းကအခုလိုပြောပါတယ်
။ပြဿနာတော့နှစ်ခုရှိတာပေါ့နော်။တစ်ခုပြဿနာကကော်ဗစ် -19 ပြဿနာရယ်။တစ်ခုကတော့ကျွန်တော်တို့နေမြေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲဖြစ်မဖြစ်ဆိုတဲ့ပြဿနာတွေပေါ့နော်။ပထမတစ်ချက်ကတော့တနင်္ဂနွေလုံးနဲ့ဆိုင်တဲ့အခြေအနေဆိုတော့အစိုးရမှာသူနီးသူဟာနဲ့ဖြစ်ရှိမဲ့အစီအစဉ်တွေရှိပါလိမ့်မယ်။အဲတော့ရဟန်းဒီနယ်အထက်မှာကြတော့ကျွန်တော်တို့ဗဲမြို့နယ်ထဲမှာရွေးကောက်ပွဲမလုပ်ဘူးလဲဆိုတာကိုကျွန်တော်တို့သိရှင်တာပေါ့ဗျာ။နော်အဲဒီဟာကမကျညာသေးဘူး။တကယ်လို့ရွှေမြို့နယ်ထဲမှာရွေးကောက်ပွဲမလုပ်ဘူးဆိုရင်ကျွန်တော်တို့ကရွေးကောက်ပွဲဝင်မဝင်နော်ကျွန်တော်တို့ဝင်ဝင်မယ်ဆိုရင်လည်းကြာတဲ့မြို့နယ်တွေမှာဘယ်လိုစီရင်ရေးလုပ်မယ်ဆိုတဲ့အချက်တွေပေါ့။အဲဒီအချက်နှစ်ချက်ပေါ်မှာကျွန်တော်တို့ဟိုလှုပ်ဆောင်ဖို့အစီအစဉ်ရှိပါတယ်။
ရခိုင်မျိုးသားပါတီအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ကြိမ်မှာရခိုင်ပြည်နယ်မှာမဲအများစုရရှိပေမဲ့အစိုးရဖွဲ့ခွင့်မရကြောင်းနဲ့ဒါကြောင့်ဒီတစ်ကြိမ်မှာတော့မဲဆန္ဒနယ်အားလုံးမှာအင်တိုက်အားတိုက်ရှင်ပြိုင်ခွင့်ရလို့ကြောင်းအခုလိုဆက်ပြောပါတဲ့
အဲ့ဒီနှစ်ကြိမ်လုံးကျွန်တော်တို့ရခိုင်မျိုးသားပါတီအနေနဲ့ရွေးကောက်ပွဲအောင်နိုင်ပေမဲ့အစိုးရမဖွဲ့နိုင်တဲ့ပါတီအဖြစ်ကျွန်တော်တို့အခွင့်အရေးကိုလက်လွတ်ဆုံးရှုံးခဲ့တယ်ဒီတစ်ကြိမ်မှာတော့ကျွန်တော်တို့အင်နဲ့အားနဲ့ပြန်နိုင်တဲ့အခွင့်အရေးမျိုးနော်ဒီရခိုင်ပြည်နယ်စက္ကနမျိုးနယ်လုံးမှာ ANP ကပြိုင်နိုင်တဲ့အခွင့်အရေးမျိုးရရှိခြင်းနဲ့အဲဒါဆိုတတိယအကြိမ်ကမာကောင်းဆောင်တွေကဘယ်လောက်ထိဖက်ဒရယ်ကိုလိုလားတယ်လဲဘယ်လောက်ထိဒီမိုကရေစီကိုအတိမပြုတယ်လဲဆိုတာကိုကျွန်တော်တို့တပွဲတလန်းလောက်စမ်းကြည့်ရှင်နေတယ်ဗျာ
ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကတွဲဖက်အထွေထွေအတွင်းမှုတစ်ဖြစ်တဲ့ဆိုင်းကြုံညွန့်ကလည်းသူတို့ပါတီအနေနဲ့ရွေးကောက်ပွဲကိုမဲဆန္ဒနယ်တွေအားလုံးပါကျင်းပတာကိုလိုလားကြောင်းပြောပါတယ်
ကျွန်တော်တို့သဘောထားတော့ဒီရွေးကောက်ပွဲနှုတ်မယ်ဆိုရင်တော့တနေရာမှာမှချန်မန်းနဲ့အကုန်လုံးနှုတ်ပေါ့ရှမ်းပြည်မှာမကပါရခိုင်မှာပဲရှိပေါ့ဗျာအဲရွေးကောက်ပွဲနှုတ်မယ်ဆိုရင်တနိုင်ငံတော့တတိယကြီးပေါ့ခုနကဒီနေ့ချန်ခဲ့တာမဟုတ်ပဲနဲ့အကုန်လုံးနှုတ်ပေါ့ဗျာတော့အဲ့လိုမျိုးသဘောထားတော့ရှိပါတယ်ဟိုခုနချန်မယ်ဒီနေ့ချန်မယ်အကြောင်းကိစ္စတကူအကြောင်းဖြစ်စီလုံခြုံရေးအကြောင်းပြလို့ဖြစ်စီတကူအကြောင်းပြလို့ဖြစ်စီအဲ့လိုချန်ထားတာတော့ကျွန်တော်တို့မလိုတော့ပေါ့
မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းနေတဲ့နိုင်ငံဖြစ်တာကြောင့်ရွေးကောက်ပွဲဟာအရေးကြီးကြောင်းဒါပေမဲ့ရွေးကောက်ပွဲနဲ့ရှင်ရင်ပြည်သူ့ကျန်းမာရေးကပိုအရေးကြီးကြောင်းလဲစိုက်ကြုံညွန့်ကထောက်ပြပါတယ်ရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲကျင်းပချိန်မှာကိုဗစ်ကာလဆက်ဖြစ်နေရင်ကျန်းမာရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန၈ခုနဲ့ပူးပေါင်းပြီးစည်းကမ်းချက်တွေချမှတ်ဆောင်ရွက်မယ်လို့ထုတ်ပြန်ထားပါတယ်2015ရွေးကောက်ပွဲကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်ကချင်၊ကရင်၊ရှမ်း၊မွန်၊ပဲခူးစတဲ့ပြည်내နဲ့တိုင်းဒေသကြီးတွေကမြို့နယ်ပေါင်း30ကျော်ကကြေးရွာတွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့တယ်လို့2010ရွေးကောက်ပွဲကာလကတော့ကချင်ပြည်내ကမြို့နယ်နှစ်ခုမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးအခုကာလမှာတော့ရခိုင်ရှမ်းကရင်ပြည်နယ်တွေမှာတိုက်ပွဲတွေရှိနေတာကြောင့်အဲ့ဒီပြိပခတွေမှာရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်